မြန်မာနိုင်ငံမှာကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုံမိုင်းတွေစစ်ပွဲအကျဉ်းချံပေါက်ကွဲစီတဲ့ပစ္စည်းတွေနဲ့လက်လုပ်ဖောက်ခွဲပစ္စည်းတွေကြောင့်ကလေးတွေထိခိုက်ဒဏ်ရာရနေတဲ့ပေါ်အထူးဆိုရင်လည်းကြောင့်ကုလသမဂ္ဂပြည်မှုချုပ်ကပြောပါတယ်။ဒါ့အပြင်ဘယ်အားလုံးကကျူးလွန်တဲ့ဆိုးရွားတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ထားတဲ့ကြောင့်လည်းဒီကနေ့ထုတ်ပြန်တဲ့ကလေးငယ်များနဲ့လက်နက်ကင်ပြပကဆိုင်ရာကုလသမဂ္ဂပြည်မှုချုပ်ရဲ့အစီအစဉ်ထဲမှာဖော်ပြထားပါတယ်။ဆိုးရွားတဲ့ချိုးဖောက်မှုတွေအဖြစ်ဖော်ပြထားတဲ့အထက်မှာ2018ခုနှစ်တွင်တပ်မတော်ကကလေး9ယောက်ကိုစစ်သားဖြစ်စုဆောင်းခဲ့ပြီး64ယောက်ကိုစစ်သားတွေအဖြစ်အသုံးပြုနေခဲ့တဲ့အကြောင်းနဲ့အရင်တုန်းကကလေးစစ်သား26ယောက်စုဆောင်းခဲ့တာကိုလည်း2018ခုနှစ်မှာအတည်ပြုနိုင်ခဲ့တယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။လူမျိုးစုနဲ့တက္ကသိုလ်တက္ကသိုလ်တွေကကလေးစစ်သားစုဆောင်းတဲ့ဖြစ်ရ17ခုရှိခဲ့တာနဲ့ယောက်ျား14ယောက်မိန်းကလေး3ယောက်စုစုပေါင်း18ယောက်ကိုကလေးစစ်သားအဖြစ်အသုံးပြုနေတာကိုလည်းဖော်ပြထားပါတယ်။ကလေးစစ်သားစုဆောင်တဲ့ဖြစ်ရတွေက6ခုကိုကချင်လူမျိုးရေးတပ်မတော် KIA ကလုပ်ခဲ့တာဒီကြောင်းနဲ့တန်အမျိုးသားလူမျိုးရေးတပ် TNL ကတစ်ခု၊ကရင်မျိုးသားလူမျိုးရေးတပ် KNL ကတစ်ခုလုပ်ခဲ့တာလို့ဖော်ပြထားပါတယ်။ဒါ့အပြင်ညီမျိုးသောဝါကြီးတပ်မတော် GWSA ပါဝင်ပတ်သက်တဲ့ကလေးစစ်သားစုဆောင်မှုဖြစ်ရ2ခုရှိတာကိုမှတ်တမ်းတင်ထားတယ်လို့လည်းစင်ကာပူမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဒီဟာအနှံ့ကြမ်းမှဖြစ်ပေါ်နေတဲ့တိုက်ပွဲတွေကနေကလေးတွေတည်ဆုံတန်ရာရတဲ့ပစ္စည်းတွေကိုလည်းကုလသမဂ္ဂဒွေးမှုချုပ်ရဲ့အခုစင်ကာပူထဲမှာဖော်ပြထားပါတယ်။